NATO စစ်မဟာမိတ်အဖွဲ့ဟာမရှိမဖြစ်အရေးကြီးတဲ့အဖွဲ့ဖြစ်တယ်လို့ American သမ္မတ Barack Obama ကပြောကြားခဲ့ပါတယ်။ American သမ္မတသစ် Donald Trump လက်ထက်ကြားလျင်လဲအရင်ကပေးထားတဲ့ဂရီတာဝန်တွေအတိုင်း American ကဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်ဆိုတာကိုဥရောပခေါင်းဆောင်တွေကိုအမခံချက်ပေးဖို့သမ္မတ Obama ကလက်ရှိဥရောပခရီးစဉ်မှာစ조사နေတာဖြစ်ပါတယ်။ American မှာဒီအစိုးရအပြောင်းလဲဖြစ်လာမှာဖြစ်ပေမဲ့ NATO အဖွဲ့ကစဉ်ဆက်မပြတ်ဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတ Obama ကအင်္ဂါနေ့ရုံးက Greek နိုင်ငံအေသင်မြို့တော်မှာပြောကြားခဲ့ပါတယ်။ NATO တပ်ဖွဲ့ဝင်နိုင်ငံတွေအနေနဲ့ကာကွယ်ရေးအသုံးစရိတ်ကိုတိုးမြှင့်သုံးစွဲဖို့အတွက်လဲသမ္မတ Obama ကတိုက်တွန်းခဲ့ပါတယ်။သမ္မတတာဝန်နဲ့နောက်ဆုံးခီးသွားနေတဲ့သမ္မတ Obama ကဒီစီးပွားရေးအကျပ်ရိုက်နေတဲ့ Greek နိုင်ငံကတိမ့်နဲ့ချီတဲ့ဒုက္ခတွေကိုကိုကျင်းစာစိတ်နဲ့ကူညီတဲ့အပေါ်မှာချီးကျူးကြောင်းဝန်ကြီးချုပ် Alexis Tsipras နဲ့တွေ့ဆုံခြင်းမှာပြောကြားခဲ့ပါတယ်။အင်္ဂါနေ့ညကတုန်းကတော့ Greek သမ္မတတက်ခင်းနဲ့ညစာစားပွဲမှာ American နဲ့ Greek နိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးကိုချီးကျူးပြောကြားခဲ့ပါတယ်။အေသင်မြို့တော်မှာဒီ American သမ္မတကိုဆန္ဒပြမှုတွေလည်းရှိခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကျရင်တော့သမ္မတ Obama ဟာ Germany နိုင်ငံ Berlin မြို့စီကိုခရီးဆက်မှာဖြစ်ပါတယ်ရှင်။